စားတော့ကုန်စေးတွေတုံ့မြင့်နေပြီးရနေတဲ့သူတို့လိုအားခနဲ့မလုံလောက်တော့တဲ့အတွက်ရန်ကုန်မြို့နီးဝင်းကျင်းမှာရှိတဲ့အလုသမားတွေမကြာခဏဆိုသလိုဆန္ဒပြတောင်းဆိုမှုတွေဖြစ်ပေါ်နေတာပါဒီကနေ့တောင်းဆိုဆန္ဒပြပွဲကိုဦးဆောင်လုပ်ကိုင်သူတွေကအလုသမားတွေရဲ့တောင်းဆိုချက်လိုအပ်ချက်တွေကိုလုံသမားရုံးရှိမှအားလုံးကိုစားတောင်းဆိုနေတဲ့အတန်ကိုကြားခဲ့ကြရတာပါပြီးခဲ့တဲ့လကစပြီးအချိန်ဘူးမရှိတော့တဲ့အတွက်ဝင်ငွေနှဲသွားပြီးမလောက်တော့တဲ့အတွက်အခုလိုလုံသမားတွေစုပြီးဆန္ဒပြခြင်းဖြစ်တယ်လို့လုံသမားကောင်းဆောင်တို့ကအခုလိုပြောပြပါတယ်
ချောက်ဝင်ညှိခဲ့တာပဲအခုဒီသူတို့ကကျွန်တော်တို့ဒီမှာလာတာအချိန်ကြာလာတာကိုတောင်းဆိုတယ်တောင်းဆိုတဲ့အခါမှာကျွန်တော်တို့တောင်းဆိုတာ5,000 6,000 ဘတ်ဝန်းကျင်ကိုတောင်းဆိုတယ်ဒါပေမဲ့ဒီမှာသူတို့ကအဲ့လိုမှကြာတော့ဆက်ုံနဲ့ညှိမှရမှာတဲ့ဆက်ုံပြန်ဆက်ုံမှပြန်ပြီးညှိမှရမှာအဲ့လိုပြောတယ်သူတို့ဒီမှာတော့လုံးဝကျွန်တော်တို့အချိန်ကြာလာတာဟောပဲကြာ2,000ကျော်သမားရှိတယ်3,000ကျော်သမားရှိတယ်လောက်ခဲ့လို့ကြာ12နှစ် 17နှစ်9နှစ် 10 နှစ်တို့စားဒါကအကုန်လုံးကြာမှာသူတို့အိုရီဂျီယောဘာပေါ့မှာတလားမ9,000ကျော် 8,000 ကဘတ်ဝန်းကျင်အဲ့ဒါမနက်ဖုန်ခွဲရနေညနေ6နာရီပိုဒီထုတ်လိုက်သူကလေးတွေလာတာရောတော့စူညာဘူးပြောတာပေါ့ဒါကြောင့်လဲဆိုကျွန်တော်တို့ဒီမှာဒီအဆောင်လေးဆောင်စားကြီးလေဆောင်လေးဆောင်စားကြီးဆိုတော့ဒီပက်ဆန်ကောတနေ့လုံးမှတနေ့စားမှာလာတာထုတ်မှလည်းကျွန်တော်တို့ကကယ်ပတ်နိုင်ပါလေအဆောင်ကပေးမယ်တမင်းတွင်စားဖို့ပါဘူးဆိုတော့ရှိသေးတယ်ဒီလိုဆိုပက်ဆန်ပေးပြီးလို့ရှိရင်မကြံဘူးလာတာအနည်းဆုံးကြံ2,000 3,000အဲ့လောက်ပဲကြံအဲ့ဒါကြောင့်ပေါ့
လုံသမား1,000ကျော်ကအခြေခံလဆာတိုးပေးရေးအပါဝင်အင်သားရေးအပြည့်အဝပေးရေးရက်ပြတ်တဲ့အခါမှာလဆာမဖြတ်ရေးစတာတွေအပါဝင်စုစုပေါင်း28ချက်ကိုတောင်းဆိုခဲ့ကြတာပါလုံသမားတွေအနေနဲ့ကြိုတင်ခွင့်ပြုချက်မယူဘဲဆန္ဒပြတာဖြစ်တဲ့အတွက်ဥပဒေနဲ့မညီတာကြောင့်လူစုခွဲခြားဖို့မရန်ကုန်မြို့နယ်သက်ဆိုင်ရာတာဝန်ရှိသူတွေကဆန္ဒပြတဲ့နေရာကိုလာရောက်ပြောကြားခဲ့ပါတယ်
ကျွန်တော်တို့ဒီလိုင်းတရားနေပြီးတော့ဒီနေ့ရောက်လာတဲ့အဖွဲ့တွေကိုနော်ကျေးဇူးတင်ပါတယ်နော်ဒီခုကလာတဲ့အတွက်ဒါပေမဲ့လို့တခုကျွန်တော်တင်ပြချင်တာကတော့ခုနညနေမူကြီးပြောသွားသလိုပါပဲဟိုငင်းရတော့စူဝေးချင်းငင်းရတော့ဆန္ဒပြချင်းဆိုတာကျွန်တော်နိုင်ငံတော်ကတရားဝင်ဥပဒေနည်းဥပဒေတွေပြဋ္ဌာန်းထားပြီးဖြစ်ပါတယ်ဗျာဒါပေမဲ့လို့ဟိုဥပဒေနည်းဥပဒေနဲ့အညီဆောင်ရွက်တဲ့နေရာမှာဥပဒေနည်းဥပဒေနဲ့အညီပဲခွင့်ပြုချက်တင်ပြရပါတယ်အဲကျွန်တော်တို့အကိုရီအမတွေညီတွေကခွင့်ပြုချက်ရယူခြင်းမရှိဘဲနဲ့ရောက်လာတာဖြစ်တဲ့အတွက်ဥပဒေနဲ့တော့သိပြီးနေရလို့ကျွန်တော်တို့ကယူဆမှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီမှာမိမိတို့တောင်းဆိုစရာရှိတဲ့အချက်တွေကိုတော့ခေါင်းဆောင်မင်းကနေပြကြတော့တပ်ဆိုင်ရာလူသမားအဖွဲ့တွေနဲ့လူသမားဦးစီးအဖွဲ့တွေနဲ့အမြန်ဆုံးလေးတော့တောင်းဆိုစရာရှိတာတောင်းဆိုပြီးလို့ရှိရင်အမြန်ဆုံးလူစုခွဲဖို့ကျွန်တော်မြစ်တာရက်ခံနေပါတယ်။တပ်ဆိုင်ရာကျွန်တော်လိုင်းတရားမျိုးနယ်ကိုလည်းဒီကညီရင်းညီမတွေအကိုတွေပြန်မှုရအတွက်ကျွန်တော်တို့ကားလှမ်းပြီးတော့ကြတော့မှာပြီးကြတော့စီစဉ်ထားပါတယ်။အဲ့တော့ကြတော့ငင်းချမ်းချမ်းနဲ့မိမိလိုအပ်တဲ့အချက်ကိုတောင်းပြတာနဲ့အမြန်ဆုံးလူစုခွဲပေးဖို့ထပ်မံပြီးတော့မြစ်တာရက်ခံနေပါတယ်။
အခုလိုအလုသမားဆန္ဒပြပွဲတွေဖြစ်တိုင်းခေါင်းဆောင်လုပ်သူတွေကိုအလုရှင်တွေကနောက်ပိုင်းမှာအလုဖြုတ်ပြစ်လျက်ရှိတယ်လို့လည်းဆန္ဒပြပွဲကိုဦးဆောင်သူတွေကပြောပါတယ်အဝိအထေချုပ်ဆက်ယုံဖနှက်ချုပ်ဆက်ယုံစတာတွေအပါဝင်လုပ်ငန်းဆောင်မှာလုပ်နေကြတဲ့အလုသမားတွေပြီးခဲ့တဲ့လပိုင်းတွေကအတော်များများဆန္ဒပြပွဲတွေဖြစ်ပေါ်ပြီးနောက်ပိုင်းသက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းတွေနဲ့အလုသမားဖွဲ့စည်းတွေကကြားဝင်ဆောင်ရွက်ပေးခဲ့တဲ့အတွက်လောက်ခလဆာတိုးပြီးပြည်လည်မှုရှိခဲ့ပေမဲ့လည်းစာချုပ်ချိုးဖောက်တာလို့လောက်အားခနှိမ်ခံရတာနဲ့အလုသမားခွင့်ရေးဆုံးရှုံးနေရတဲ့အခြေအနေတွေကတော့ဒီကနေ့ထိရှိနေသေးဖြစ်ပါတယ်။ပြီးခဲ့တဲ့မေလတုန်းကလောက်ခလဆာမလုံလောက်တော့တဲ့အတွက်ဆက်ယုံ52ယုံကလောက်သား3,000ကျော်ဆန္ဒပြခဲ့ကြပြီးအခြေခံလဆာ3,000ချက်ပေးဖို့အလုချင်း8နာရီသတ်မှတ်ပေးဖို့အတွက်သဘောတူညီချက်ရခဲ့ပေမဲ့လည်းဆက်ယုံအများစုကမလိုက်နာတဲ့အတွက်ဆန္ဒပြမှုတွေဆက်တိုက်ဖြစ်ပေါ်လာတာဖြစ်ပါတယ်